ဥပဒေနဲ့မညီတဲ့ဟောပြောချက်တွေကြောင့်ဆိုပြီးဖမ်းဆီးခံရတဲ့ရခိုင်နိုင်ငံရေးခေါင်းဆောင်ဒေါက်တာအေးမောင်ကိုခေါင်းဆောင်အဖြစ်ရထားတဲ့ရခိုင်ဥဆောင်ပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်မှတ်ပုံတင်ခွင့်ပြုလိုက်ပါတယ်။ရခိုင်နိုင်ငံရေးပါတီတွေကြားမှာသဘောထားကွဲလွဲမဲ့ပါတီသစ်တစ်ခုပေါ်လာမယ်ဆိုတဲ့ရခိုင်အရေးလေးလာသူတချို့ကစိုးရိမ်နေကြပါတယ်။ထိုင်းချေဆိုင် VOA သတင်းတော့နိုင်ကွင်အိမ်သတင်းပေးပို့ထားတာပါ။
ဟုတ်ကဲ့ပါရခိုင်ရခိုင်မျိုးရပါတီဥက္ကဋ္ဌဟောင်းဒေါက်တာအေးမောင်ကိုခေါင်းဆောင်ဖြစ်ရထားတဲ့ရခိုင်ဥဆောင်ပါတီအစ်စ်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပါတီတည်ထောင်ခွင့်ပြုလိုက်ပြီးဖြစ်တဲ့ကြောင်းကော်မရှင်ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကပြောပါတယ
်ပထမအဆင့်တည်ထောင်ခွင့်မပြုလိုက်တာပါနော်လက်ဆင့်ရှိတဲ့တည်ထောင်ခွင့်ပြုလိုက်ခါတော့ပထမတည်ထောင်လူသူ15ဦးရခေါင်းဆောင်သူခေါင်းဆောင်ရွေးပြီးတာမှတ်ပုံတင်ခွင့်ပြန်လျှောက်အောင်ပါပေါ့နော်
ဒေါက်တာအေးမောင်ဟာဒီနေ့နှစ်ဆန်းရခိုင်အချုပ်ချာအာဏာကျဆင်းခြင်းအောက်မေ့ဘွယ်ဆိုင်မနေမှာဥပဒေနဲ့မညီတဲ့ဟောပြောချက်တွေကြောင့်ဆိုပြီးစက်တင်ဘာလမှာနိုင်ငံတော်ပုံကမှုတစ္ဆာဖောက်ပြက်မှုနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုတွေနဲ့ဆွဲချက်တင်ဖမ်းဆီးခံထားရပါတယ်။သူ့ကိုခေါင်းဆောင်ဖြစ်ရထားတဲ့ပါတီတရားဝင်မှတ်ပုံတင်ခွင့်ရရှိပြီးဖြစ်တဲ့အတွက်ဥပဒေနဲ့ညီလှုပ်ဆောင်စရာတွေကိုဆက်ပြီးလှုပ်ဆောင်သွားမယ်လို့ရခိုင်ဥဆောင်ပါတီတည်ထောင်ခွင့်လျှောက်ထားသူဦးစိုးဝင်းကပြောပါတယ
်။ပါတီတည်ထောင်ခွင့်နည်းဥတွေမှာဘာလို့တိုင်းမှကျွန်တော်တို့ဒီလတိုင်းမှာပေါ့နော်တလားအတွင်းမှာပဲပါခေါင်းဆောင်သူ့ခေါင်းဆောင်ရေးပြီးတင်ရမှာလေ။
အရင်ကတီပါတီကိုအဖရခိုင်ပြည်ပါတီအမည်နဲ့တည်ထောင်ဖို့ဖေဖော်ဝါရီလ19ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှာတင်ပြလျှောက်ထားခဲ့ပေမဲ့ကော်မရှင်ကလက်မခံပယ်ချခဲ့လို့ရခိုင်ဥဆောင်ပါတီအမည်နဲ့ထပ်မံလျှောက်ထားခဲ့တာပါရခိုင်ဥဆောင်ပါတီကိုလက်ရှိဆွေးရကနေတရားဆွဲဆိုရင်ခံထားရတဲ့တောက်တာအေးမောင်ရဲ့ဥဆောင်မှုနဲ့ဖွဲ့စည်းထားတာဖြစ်ပြီးပါတီကောင်းဆောင်နေရာအတွက်ဒေါက်တာအေးမောင်အတွက်ရာသားမှုရှိတယ်လို့ဦးစိုးဝင်းကပြောပါတယ
်ဥတွေကြောင့်ကဖြစ်ချင်းပြီးရင်တော့ကျွန်တော်တို့ကောင်းဆောင်အနေနဲ့ပဲဆက်ရှိမှာပေါ့အမေဟိုဥပဒေကြောင့်ကဖြည့်ရှင်းလို့မပြီးသေးဘူးဆိုရင်တော့ပါတီခွဲစည်းကဥပဒေရတရားဝင်စာရွက်စာတိုင်းရင်ထဲမှာတော့ပါရှင်မပါမှာပေါ့နော်အဲဒါပေမဲ့ဟိုခေါင်းဆောင်ကတော့ခေါင်းဆောင်ပဲပေါ့နော
်ရခိုင်ပြည်နယ်မှာရခိုင်မျိုးရပါတီရခိုင်ဒီမိုကရေစီဖွဲ့ချုပ်ရခိုင်မျိုးချစ်ပါတီဆိုပြီးမတူကွဲပြားစွာတည်ရှိနေရကနေရခိုင်ဥဆောင်ပါတီအနေနဲ့တရားထက်မှန်ပေါ်ထွက်လာခဲ့တာပါဒီလိုရခိုင်နိုင်ငံရေးပါတီတွေကွဲပြားနေမှုဟာကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ရခိုင်နိုင်ငံရေးလှိလသူဝန်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကသုံးသပ်ပြောဆိုပါတယ
်ကျွန်တော်တို့ကဒီပါတီဆောင်ဒီမိုကရေစီနဲ့ကိုတောင်းနေတဲ့အခါလွတ်လွတ်စွာပါတီထူထောင်ခွင့်တို့ပါတော့ကတော့လေဒါရှိနေရမှာပေါ့ဒါပေမဲ့တစ်ဖက်မှာရခိုင်မျိုးသားတက်ကြရင်တော့ဒီလိုပါတီတွေများနေတာကလေကောင်းသောပေါ်ထွန်းခြင်းမဟုတ်ဘူးပေါ့ဟိုငိုကလေးကစီတန်ပေါ်လာတဲ့ပါတီဆိုရင်တော့စိတ်ပြဿနာမရှိဘူးပေါ့အခုကဒီလက်ရှိရှိနေတဲ့ပါတီတွေပေါင်းပြီးမှဖြစ်ပေါ်လာတဲ့ပါတီက ANP ပါတီရဲ့ဥက္ကဋ္ဌကိုတိုင်ကိုရာရဲ့သားတွေသူနဲ့ဆက်နွယ်နေတဲ့လူတွေနဲ့ဖွဲ့စည်းထားတဲ့အခါကျတော့ဒါကပါတီပေါင်းစည်းကြမှာပေါ်ပေါက်လာတဲ့အကွေအပြေကြောင့်ပေါ်လာတဲ့အရာဖြစ်တယ်ဒါကောင်းတဲ့လက္ခဏာတော့မဟုတ်ဘူးလို့မြင်ပါတယ်ခင်ဗျ
ရခိုင်ဥဆောင်ပါတီကဥဆိုးဝင်းကတော့ဘယ်ပါတီကိုမဲပေးမလဲဆိုတာ PDD ရဲ့ရွေးချယ်မှုအပေါ်မူတည်တယ်လို့ဆိုပါတယ်
ကျွန်တော်တို့ရခိုင်ပြည်နယ်မှာကနိုင်ငံရေးပါတီများတယ်ဆိုတာဗမာပြည်နယ်ဒီမှာတော့မများပါဘူးကျွန်တော်တို့မှာ၃လေးခုပဲရှိပါတယ်အဲတော့မဲပေးတဲ့လူတွေကပဲဒါဘယ်ပါတီကိုရွေးမလဲဆိုတာသူတို့ရွေးချယ်သွားမှာပါ2020မှာတော့ကျွန်တော်တို့ဒါနေရာစုံပေါ့နော်ရှင်ပြိုင်သွားဖို့အစီအစဉ်ရှိပါတယ်
လာမယ့်ဂျပ်ဖြန့်ယူကောက်ပွဲမှာရသိတောင်မြို့နယ်လစ်လက်ပြည်နယ်ကိုစလဲနေရာအတွက်ဒေါက်တာအေးမောင်ရဲ့သားဦးတည်မောင်ဝင်းကလည်းဝင်ရောက်ရှင်ပြန်သွားမယ်လို့သူကဆိုပါတယ်။လာမယ့်2020အထွေထွေယူကောက်ပွဲမှာရခိုင်ပြည်နယ်မှာရခိုင်မျိုးရပါတီ၊ရခိုင်ဒီမိုကရေစီဖွဲ့ချုပ်၊ရခိုင်မျိုးချစ်ပါတီ၊ရခိုင်ဥဆောင်ပါတီစတဲ့၄ပါတီပြင်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊အမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့ကလည်းဝင်ရောက်ရှင်ပြန်သွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာရခိုင်မျိုးသားပါတီကနေကိုစလဲနေရများစုအနိုင်ရရှိထားခဲ့ပေမဲ့အခုလိုပါတီကွဲတွေဖြစ်လာတဲ့အခြေအနေကြောင့်2020ရွေးကောက်ပွဲမှာရလကောင်းတွေမရမှာကိုရခိုင်ရေးစောက်ကြည့်သူတွေကစိုးရိမ်နေကြပါတယ်ခင်ဗျာ